တော်ရှင်များခင်ဗျာဇူလိုင်လ17ရက်ဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်လုပ်ငန်းကုမ္ပဏီတွေကိုမြန်မာနိုင်ငံမှာသွားရောက်ရင်းနှီးမြှုပ်နှံခွင့်ပြုလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အပြောင်းအလဲတွေအပေါ်ထောက်ခံအားပေးကြောင်းအမေရိကန်ပြည်ထောင်စုကအခိုင်အမာပြသလိုက်တာဖြစ်တဲ့အကြောင်းပိတ်ဆို့မှုတွေလျှော့ပေါက်လိုက်တဲ့အတွက်ပြုပြင်ပြောင်းလဲသူတွေအားရှိသွားမှာဖြစ်တယ်လို့မြန်မာပြည်သူတွေအတွက်လည်းထူးထူးခြားခြားအကျိုးခံစားရမှာဖြစ်ပါတယ်လို့ကြေညာချက်မှာဖော်ပြပါတယ်။တကယ်တော့မြန်မာပြည်ကိုစီးပွားရေးပိတ်ဆို့မှုတွေလျှော့ပေါက်ပေးရမယ့်အကြောင်းသမ္မတအိုဘားမားကပြီးခဲ့တဲ့လကကျင်းပခဲ့တဲ့ G8 ဆွေးနွေးပွဲမှာကတည်းကပြောဆိုခဲ့တာပါပြီးခဲ့တဲ့မေလကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကလည်းအလားတူပဲပြောဆိုခဲ့ပါတယ
် Open up trade and investment with Burma for the first time in many years
So today we say to American business invest in Burma and do it responsibly
be an agent မြန်မာပြည်ကိုစီးပွားရေးတွေပြန်ပြီးတော့ဖွင့်ပေးတော့မယ်ဆိုပေမဲ့တစ်ဖက်မှာပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာစီးပွားရေးစည်းကမ်းတွေနဲ့ညီညွတ်ရေးဆောင်ရွက်သွားမယ်လို့အဲ့ဒီကတည်းကပြောဆိုခဲ့တာဖြစ်ပါတယ်။အခုလိုမြန်မာပေါ်ပိတ်ဆို့မှုတွေလျှော့ပေါက်ပြလိုက်ရမှာသမ္မတအိုဘားမားကရေဘူးရအဖြစ်လုတ်ကန်ခွင့်လိုင်စင်2မျိုးချပေးခဲ့တာပါ။တစ်မျိုးကမြန်မာနိုင်ငံအတွင်းအထွေထွေရင်းနှီးမြှုပ်နှံခွင့်ဖြစ်ပြီးနောက်တစ်မျိုးကငွေကြေးဝန်ဆောင်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံခွင့်ဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာပြုပြင်ပြောင်းတဲ့နေဆဲအခြေအနေမှာသာရှိနေသေးလို့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအလေအထဟာပွင့်လင်းမြင်သာမှုမရှိဘဲဖြစ်နေပါသေးတယ်။ပြီးတော့ပြည်တွင်းစီးပွားရေးမှာစစ်တပ်ရဲ့ပါဝင်လွှမ်းမိုးချုပ်ကိုင်မှုအခန့်ခန္ဓာကလည်းရှိနေသေးတာကြောင့်အဲ့ဒီအချက်တွေအပေါ်မိမိတို့အနေနဲ့အလွန်တရာစိုးရိမ်မကင်းဖြစ်ရပါတယ်လို့အိုဘားမားကဆိုပါတယ်။ဒါကြောင့်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံတဲ့အခါလုပ်ကိုင်ဆောင်ရွက်ပုံအဝဝကိုအသေးစိတ်မကွယ်မဟွက်အစီရင်ခံတင်ပြရမယ်။နိုင်ငံတကာလုပ်ငန်းအုပ်ချုပ်မှုဆိုင်ရာစံချိန်စာညွှန်းတွေနဲ့အညီဆောင်ရွက်ကြရမယ်လို့သမ္မတအိုဘားမားရဲ့ကြေညာချက်မှာပါရှိပါတယ်။အီမီရိုပြောခွင့်ရပုဂ္ဂိုလ်တိုမီဝါဟီတာကလည်းမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအသစ်တွေဟာမြန်မာအစိုးရကာကွယ်ရေးဝန်ကြီးဌာနနဲ့ပတ်သက်မှုမရှိစေရတဲ့အပြင်အစိုးရသို့မဟုတ်အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းမသက်ဆိုင်စေရပါဘူး။အလားတူအထက်ဖော်ပြပါအဖွဲ့အစည်းတွေပိုင်ဆိုင်တဲ့အဆောက်အဦစတာတွေနဲ့လည်းမညီဆုံးရပါဘူးလို့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒါ့အပြင်ကြေညာချက်နဲ့တပြိုင်တည်းထွက်ပေါ်ခဲ့တဲ့အိုဘားမားရဲ့အမိန့်ထုတ်ပြန်ချက်မှာလည်းမြန်မာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအနောက်ရှေ့ပြုတဲ့သူလူအခွင့်အရေးချိုးဖောက်ရမှာပါဝင်ပတ်သက်သူလူမျိုးစုတွေကြားပြိပက္ခဖြစ်ပေါ်စေသူမြက်ကိုရီးယားနဲ့စစ်ရေးဆိုင်ရာကုန်သွယ်ရောင်းဝယ်သူတွေအပေါ်စီးပွားရေးပိတ်ဆို့မှုတွေတိုးမြင့်ချမှတ်ခဲ့ပါတယ်။အာဏာအလွဲသုံးမှုအကျင့်ပြတ်ခြားစားမှုစတဲ့တည်ငြိမ်မှုပြည့်ယွန်းစေတဲ့အပြုမှုတွေကိုဆက်လက်လှုပ်ဆောင်နေတဲ့သူတွေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးကိုချင်းချောက်နေတဲ့လူပုဂ္ဂိုလ်တွေဟာပြုပြင်ပြောင်းလဲမှုတွေအတွက်ချီးမြှင့်တဲ့အမေရိကန်ပြည်ထောင်စုရဲ့ဆုလက်တွေကိုခံစားစေရမှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်အစိုးရကခွင့်ပြုလိုက်တာနဲ့တပြိုင်နက်မြန်မာပြည်ထက်ကိုချက်ချင်းလက်ငင်းဝင်ရောက်မြုပ်နှံမှုဟန်ပြင်းနေကြတဲ့ကိုကာကိုလာနဲ့ GE လိုလုပ်ငန်းကုမ္ပဏီကြီးတွေမနှဲလှပါဘူး။ပြည်ထောင်စုရရဲ့ကုန်သွယ်မှုမြင့်တင်ရေးအဖွဲ့ဖြစ်တဲ့ UK Trade and Investment ကလည်းမနေ့ကပဲရန်ကုန်မြို့မှာရုံးခွဲဖွင့်လိုက်ပါတယ်။လျှက်စစ်တားအပိလုပ်ငန်းနဲ့ဗန္ဓာရေးလုပ်ငန်းတွေဆောင်ရွက်မယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးပိတ်ဆို့မှုတွေအလုံးနီးပါးလျှော့ချပစ်လိုက်တာကြောင့်ဆေးအာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးသန်းရွှေမိသားစုနဲ့နှိစက်တဲ့လူနည်းစုကြေးကြွယ်လုံငန်းရှင်မိသားစုစုစုပေါင်း20နီးပါးပဲချမ်းသာတဲ့ချမ်းသာလာပြီးကြံတဲ့လူများစုပြည်သူလူထုကြီးအကျိုးမခံစားရမှာကိုစိုးကြိမ်နေကြသူမြန်မာအရေးလှုပ်ရှားသူတွေရှိပါတယ်။တကယ်တော့မြန်မာပြည်ထဲကိုစီးပွားရေးလုံငန်းတွေလှိမ့်ဝင်လာပြီးဆိုရင်လက်တွေ့မှာနာမည်ပြည့်စည်ရင်ကောက်ဖို့အင်မတန်ခက်လိမ့်မယ်လို့ပြောဆိုနေကြတဲ့အကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျ။